တိုင်းရင်းသားဒေသတွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့တိုင်းရင်းသားပါတီတွေလွှတ်တော်မှာပို့ပြီးပါဝင်လာနိုင်ဖို့လိုအပ်တယ်လို့တိုင်းရင်းသားပါတီတွေရဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောတဲ့အကြောင်းကျွန်မဤသနာထွန်းကပြောပြပါမယ်။တိုင်းရင်းသားဒေသတွေမှာလူမှုရေးပညာရေးစတဲ့ကွာခြားချက်လိုအပ်ချက်တွေအများကြီးရှိနေသေးပြီးဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့အကြောင်းကိုနားလည်ပြီးတော့တိုင်းရင်းသားအရေးအတွက်အသေးချဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်လောင်းတွေလွှတ်တော်ထဲမှာပို့ပြီးပါဝင်လာဖို့လိုအပ်တယ်လို့ဖဲခုံမြို့နယ်ကဝန်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းမူကယ်ရိုလိုင်းကပြောပါတယ်
ကျမဒီလက်ရှိအနိုင်ရပါတီကိုကျမဝင်ရခဲ့တယ်ကျမကိုယ်တိုင်လည်းဒီလက်ရှိအနိုင်ရပါတီကိုပဲကျမအရန်ညောင်နေပြီးမှကျမမဲပေးခဲ့တယ်လက်ရှိအနိုင်ရပါတီကအနိုင်ရပြီးသွားတဲ့နောက်ပိုင်းမှာဒီလက်ရှိမှာဆိုရင်ညစ်ပေါင်းမဖွဲ့ဘူးဆိုတဲ့အဖြစ်ထက်လာတယ်တိုင်းရင်းသားနယ်မြေတွေကိုလာပြီးမှတိုင်းရင်းသားတွေကိုပြန်ဖက်ပုံစံမျိုးနဲ့ညင်လာတယ်ဆိုတော့ခဏပြောတဲ့ပုံစံမျိုးတိုင်းဥပမာဆိုရင်2015တော့ကရန်တိုင်းရင်းသားပါတီပေါ့နော်ကျမတို့ပါတီကအနိုင်ရရှိမှုတွေမရှိခဲ့ဘူးအနိုင်ရရှိမှုတွေမရှိခဲ့တဲ့အတွက်ကြောင့်ကျမတို့ဗာဆုံးရှုံးရလဲဆိုဒီမိုကရေစီစံတော်ရကျမတို့ရဲ့နိုင်ငံရုပ်ကိုစားပြစ်မှုကမရခဲ့ဘူးဆိုတော့ဒါတွေကဒီမိုကရေစီအရာကျမတို့အခွင့်အရေးတွေဆုံးရှုံးနေတယ်ဆိုတော့ဟာလည်းမြေမောက်ပြပြချင်းတယ်ဆိုတော့ဒီချိန်မှာကျမတို့ဒီခဏပြောတဲ့ဟာပေါ့နော်ဒီချိန်မှာကညစ်ပေါင်းမဖွဲ့ဘူးဆိုလည်းကိစ္စတွေပါလာတယ်ပြီးတော့တပါတီအာဏာမြဲယူဖို့ပဲဆက်သွားတယ်တိုင်းရင်းသားတွေလည်းကူပေါင်းပေါင်းမှုမလုပ်ဘူးဆိုတဲ့ဟာတွေကကျမတို့ရဲ့နယ်မြေကျမတို့ရဲ့ဒီတိုင်းရင်းသားလူနည်းစုရှိနေတဲ့အတိုက်အမြုံထဲမှာဝင်လာပြီးမှကျမတို့ရေကျမတို့ရဲ့မြေကျမတို့ရဲ့ဒေသအခွင့်အရေးတွေကိုကျမတို့အသိဆုံးဖြစ်တယ်ဆိုတော့ကျမတို့တွေကဒီဒီမိုကရေစီကိုပေါ်ဆောင်ဖို့အတွက်ကတော့ကျမတို့တွေကမဖြစ်မနေကျမတို့ရွက်ောက်ပွဲဝင်ရမယ်ဆိုတဲ့အတ္တစိတ်ကလည်းကျမတို့ပြန်ပြီးမှတိုင်းရင်းသားအပါတိအငယ်တွေကလည်းရွက်ောက်ပွဲကိုဝင်ရရှင်ပြန်ရချင်းဖြစ်ပါတယ်ဟုတ်
တိုင်းရင်းသားဒေသတွေမှာကြုံနေရတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာတွေနဲ့တိုင်းရင်းသားဒေသတွေရဲ့မြေယာအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အဆင်မပြေမှုတွေအများကြီးကြုံတွေ့ခံစားနေကြရတယ်လို့ပြည်ထောင်စုပိုင်းအမျိုးသားအဖွဲ့ချုပ်ပါတီကကိုယ်စားလှယ်လောင်းနန်းခမ်းချိုကပြောပါတယ
်ပြောရမယ်ဆိုရင်တိုင်းရင်းသားတွေကိုကာကွယ်ပေးခဲ့တဲ့ policy တွေကနည်းတယ်ပေါ့လေနော်ဒါအဲ့တော့ပြန်ကြည့်လိုက်မယ်ဆိုရင်တိုင်းရင်းသားတွေရဲ့ခွင့်ရေးပေါ့လေဒါတိုင်းရင်းသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးတာမျိုးလည်းရှိဘူးပြီးနောက်တစ်ခုကမြင်တာကဥမာပြတ်ထားလိုက်တဲ့ဥပဒေတော်တော်များများကလည်းဒီတိုင်းရင်းသားကိုကာကွယ်ပေးတဲ့ဥပဒေတွေကအရင်နည်းတယ်အဲ့တော့ကျမဝေပြန်တဲ့ချင်းရဲ့ရွေချက်လေးခုနပါတယ်အဓိကတောင်ဆိုင်ပြောတောင်သူတွေအတွက်ကဒီ delay ထွန်းတမီယာစနစ်ကိုကအတိမပြုဖို့လို့တယ်ဘာလို့လဲဆိုတော့ဒီတိုင်းရင်းသားတွေသားမှာပြန်ကြည့်လိုက်မယ်ဆိုရင်ဥပဒေတော်တော်များများဒီ delay ထွန်းတာအရာပဲရှိနေတယ်အဲ့တော့ဒီအစိုးရကချမှတ်လိုက်တဲ့ဥပဒေတွေ policy တွေတော်တော်များများဒီတိုင်းရင်းသားတွေသားနဲ့ဒီတိုင်းရင်းသားတွေသားဒီစစ်တပ်မျိုးနဲ့မှာရှိတဲ့ဒီတောင်သူတွေနဲ့အဝင်ခွင့်ကြဖြစ်ဖို့အရန်ချက်ခဲတယ်ဗောလေအဲ့တော့တိုင်းရင်းသားတွေရဲ့အခက်အခဲကတိုင်းရင်းသားတွေတည်ဆုံးဖြစ်တယ်ဒီတိုင်းရင်းသားတွေဒေတာတွေရဲ့အခြေအနေနဲ့ကိုက်ကြည့်တဲ့ဒီမြေယာဒီ delay ထုံးတတ်မြေယာစနစ်ကိုပြောရမယ်ဆိုရင်ဒါလိုချင်တယ်ဗောလေဒီ policy အတိုင်းဒါကျွန်မတို့တက်နိုင်ဆုံးစူးစမ်းပြီးလုံဆောင်ပေးချင
်လက်ရှိတိုင်းရင်းသားဒေတာတွေမှာဖြစ်နေတဲ့မြေယာပြဿနာပညာသင်ယူနိုင်ခွင့်အခွင့်အလမ်းဆုံးရှုံးမှုတွေဒေတာအလိုက်အလောက်ကန်အခွင့်အလမ်းရရှိနိုင်အောင်ဆောင်ရွက်ပေးဖို့တိုင်းရင်းသားတွေရဲ့အခက်အခဲနဲ့စကားတန်တွေကိုအစိုးရကသိရှိနိုင်ဖို့အတွက်ဆိုပြီးတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအားကိုးပြီးမဲပေးကြဖို့လိုတယ်လို့တိုင်းရင်းသားပါတီတွေနဲ့ကိုယ်စားလှယ်တွေကတိုက်တွန်းထားကြပါရဲ့ရှင်။ကျွန်မဣန္ဒနာထွန်းပါရှင်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။